မြန်မာနိုင်ငံတွင်းကလူခွင့်ရေးအခြေအနေတွေကိုစောင့်ဆန်းဖို့အတွက်ဆက်နွယ်ကြခီးစဉ်အဖြစ်ရောက်ရှိနေတဲ့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီဟာဒီကနေ့တနင်္လာနေ့မှာစစ်တွေမျိုးအနီးမှာရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာဖို့ရှိပြီးညနေပိုင်းမှာရန်ကုန်မြို့ကိုပြန်မယ်လို့သိရပါတယ်။ရန်ဟီလီဟာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့မောင်တော်မြို့နယ်အတွင်းကကြီးကန်းပြင်ကျေးရွာကိုတနင်္လာနေ့ကတွားရောက်လေ့လာခဲ့ပါတယ်။ရန်ဟီလီဟာကြီးကန်းပြင်ကျေးရွာကရိုဟင်ဂျာမွတ်စလင်တွေနဲ့တွေ့ဆုံစကားပြောခဲ့သလိုရခိုင်ပြည်နယ်လုံခြုံရေးဝန်ကြီးပုံမူကြီးထင်လင်းနဲ့လည်းတွေ့ဆုံခဲ့ပါတယ်။မနေ့အောက်တိုဘာလ9ရက်နေ့ကမောင်တော်မြို့နယ်အတွင်းမှာရှိတဲ့နေကြားဆောင်ကင်းစခန်း3ခုတက်ခတ်ခံပြီးတဲ့နောက်တာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်နိုင်ဖို့တပ်မတော်နဲ့လူညီတပ်ဖွဲ့တွေကနေမြေရှင်းလင်းရေးလှုပ်ဆောင်တဲ့နေရာမှာလူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်ခဲ့တဲ့ဆိုတဲ့ဆွဆွဲပြောဆိုမှုတွေကိုသူကိုယ်တိုင်စုံစမ်းသိရှိနိုင်ဖို့ရန်ဟီလီအခုလိုမောင်တော်မြို့ကိုရောက်ရှိသွားတာလည်းဖြစ်ပါတယ်။ဇန်နဝါရီလ18ရက်နေ့မှာတော့ရန်ဟီလီဟာနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်နဲ့တွေ့ဆုံမှုရှိသလိုဇန်နဝါရီလ20ရက်နေ့မှာသူ့ရဲ့မြန်မာပြည်ခီးစဉ်အတွင်းတွေ့ရှိချက်တွေကိုရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတရားပြုလုပ်သွားဖို့စီစဉ်ထားပါတယ်။